မရိကန်ပြည်ထောင်စုအိုဟိုင်းပြည်နယ်ဟိုနိုလူလူမြို့ကအထက်မြက်ကွန်ဒိုအဆောက်အုံတစ်ခုမိကြီးကျဲလောင်ကျွမ်းခဲ့တာကြောင့်လူ3ယောက်သေဆုံးသွားခဲ့တယ်လို့ဟိုဟိုင်းပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်မာကိုပိုလိုဆိုတဲ့အဆောက်အုံရဲ့26ထပ်မှာတောက်ကြနေကစပြီးမိလောင်ကျွမ်းခဲ့တာဖြစ်ပြီးတော့အဲဒီကနေ25တပ်နဲ့28တပ်ထိအထိပြန့်နှံ့ကုန်တာဖြစ်တယ်လို့ပြည်နယ်ရဲအရာရှိမန်နွယ်နာဗက်စ်ကပြောပါတယ်သေဆုံးသွားသူတွေဟာ26ထပ်ကသူတွေဖြစ်ပြီးအသေးစိတ်ကိုတော့သူကပြောဆိုမသွားခဲ့ပါဘူးအခန်းပေါင်း586ခန်းရှိတဲ့အဲ့ဒီကွန်ဒိုတိုက်ခန်းတွေရဲ့အပေါ်ဘက်မှာမီးလောင်နေတဲ့ချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေရောက်လာပြီးတော့အဲ့ဒီမှာနေနေတဲ့သူတွေကိုအဆောက်အုံတွေကနေကယ်ထုတ်ခဲ့ကြပါတယ်ဒီမာကိုပိုလိုအဆောက်အုံကို1980ခုနှစ်ကတည်ဆောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့ဟိုနိုလူလူမြို့ကအဆောက်အုံတွေအနေနဲ့မီးလောင်တဲ့အခါမှာမီးပေးကာကွယ်တဲ့ရေပန်းစနစ်ကိုမဖြစ်မနေတပ်ဆင်ရမယ့်အချိန်မတိုင်ခင်ကဆောက်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ